ရခိုင်ပြည်နယ်မှာလက်နက်ကန်ပြစ်ခတ်တွေကြီးထွားလာနေတဲ့အပေါ်စိုးရိမ်ကြောင့်လည်းအများဆုံးရတက်မှုဥရောပသမဂ္ဂ EU ကဒီနေ့ပဲတိုက်တွန်းလိုက်ပါတယ်။ရတက်ဖော်ဝင်တချို့သိဆုံးခဲ့တဲ့ရခိုင်လက်နက်ကန်တပ်ဖွဲ့ AA ရဲ့စီးနင်းတက်ခတ်မှုကိုရှုတ်ချကြောင်းလည်းမြန်မာနိုင်ငံဆိုင်ရာ EU ဖော်ဝင်တန်ယုံအကြီးအကဲတွေနဲ့ EU တန်ကိုယ်စားလှယ်အဖွဲ့တို့ရဲ့ပူးတွဲကြေညာချက်မှာဖော်ပြခဲ့တာပါ။စီးရဲတင်မှမှုတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာသက်ဆိုင်သူတွေအားလုံးကထိုင်းနေသိသိဆောင်ရွက်ကြဖို့နဲ့နိုင်ငံတကာလူသားချင်းစာနာထွက်ထားမှုဥပဒေတွေနဲ့အညီအရသားတွေကိုအကာအကွယ်ပေးဖို့လည်းတိုက်တွန်းထားပါတယ်။တမန်ကြောင်းနဲ့ချီအမြင့်တွယ်လာခဲ့တဲ့ရခိုင်ပြည်နယ်ကြက်တဲကိုတွဲဆုံဆွေးနွေးမှုတွေအားလုံးပါဝင်နေတဲ့နိုင်ငံရေးလုပ်ငန်းစဉ်တွေနဲ့ဖြည့်ရှင်းဖို့အရေးကြီးကြောင်းလည်းပြောဆိုထားတာပါ။မြန်မာနိုင်ငံမြောက်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာလေးလာချာစီးရဲလှုပ်ရှားမှုတွေရပ်ဆိုင်းထားဖို့မြန်မာစစ်တပ်ကပြီးခဲ့တဲ့လတည်းမှာကြီးညာခဲ့တဲ့အပေါ်ကြိုးစားကြောင်း EU ကပြောဆိုပေမဲ့ဆက်စုနေတဲ့ချီကျုံရတဲ့လက်နက်ကန်ပြစ်ခတ်တွေကိုအဆုံးသတ်နိုင်မဲ့အချိန်ဟုန်လေးအားကောင်းလာစေဖို့အပြစ်ခတ်ရစဲရေးကိုကာလကိုနောက်ထပ်တတန်းတူဖို့နဲ့ရခိုင်ပြည်နယ်ကိုပါထည့်သွင်းဖို့လည်းတိုက်တွန်းထားပါတယ်။ဇန်နဝါရီလ4ရက်လွတ်လပ်ရေးနေ့တုန်းကပူစီတော်မြို့နယ်မှာရှိတဲ့ရဲကင်းစခန်းလေးကိုရခိုင်တပ်မတော် AA လက်နက်ကန်အဖွဲ့ကစီးနင်းတိုက်ခတ်ရမှာရဲတပ်ဖွဲ့ဝင်13ဦးသေဆုံးတဲ့အထိဖြစ်ခဲ့တဲ့အပေါ်နိုင်ငံတကာကစိုးရိမ်မကင်းတဲ့သဘောထားတွေထွက်ပေါ်လာနေရပါစီးရဲတင်းမာမှုတွေကြီးထွားလာနေတဲ့ရခိုင်ပြည်နယ်ကအခြေအနေတွေအပေါ်မှာအလွန်အမင်းစိုးရိမ်ပူပန်ကြောင်းနဲ့တင်းမာမှုတွေကိုငြင်းချက်နဲ့နီးလန့်နဲ့ဖြစ်ရှင်းဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ဖြင့်လူသားချင်းစာနာမှုဆိုင်ရာညီနိုင်ဆောင်ရည်ရည်မှုလည်းဖြစ်တဲ့ကနုတ်အော်စပီကလည်းဒီသတင်းပတ်ထဲမှာပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်